အာဆာဖွဲ့ကတိုက်ခိုက်မှုတွေလုပ်သွားမယ်လို့ကြေညာလိုက်တဲ့အပေါ်မှာဥထုံးခင်တို့ရိုဟင်ဂျာအရေးလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေအနေနဲ့ဘယ်လိုယက်တီကျက်သဘောထားများရှိကြပါလဲခင်ဗျာ
။ဒီတိုက်ခိုက်မှုကပဒင်းတွေထွက်လာတာတော့မှန်တယ်။ဒါပေမဲ့ဒီမှာတစ်ခုကျွန်တော်တို့စဉ်းစားကြည့်ရဖြစ်နေတာကဒီအာဆာကဘလူးလို့အဲ့ဒီရခိုင်ပြည်မြောက်ပိုင်းမှာပေါ့နော်အထူးသဖြင့်မောင်တော်မြို့မောင်တော်ဘက်မှာကျွာတရွာကနေနောက်တရွာကိုတော့တွာလာခွင့်မရှိဘူး။လူတွေကအစာတောက်နဲ့ပြက်ပြီးတော့တည်နေကြတဲ့အချိန်မှာဒီအာဆာဖွဲ့ကလူတွေဘလူးလို့ထွက်ပြီးတော့တွာပြီးတော့အဲ့လိုပေါ့နော်။အဲဥပမာကိုမွန်ဆောင်မိမတယောက်ကခလီမွေဘူးတွာမယ်ဆိုရင်တော့သူတို့မှာကတွာလာခွင့်လက်မှတ်ကနှစ်ခုသုံးခု check point 3-4ခုလောက်ဖြတ်နေရတဲ့အခြားတစ်ခုမှာဒီလိုလက်နက်တွေပါရင်းနဲ့အာဆာကလုံးလုံးတိုက်လို့ရတယ်ဆိုတော့ကျွန်တော်ကလည်းတော်တော်လေးကိုအော်မိတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာကစစ်တပ်က August 25နောက်ပိုင်းမှာစစ်တပ်ကအကြေရှာထားတဲ့နေရာဖြစ်နေတယ်။လုံခြုံရေးတွေအပြည့်အဝရှိပြီးတော့ဘလို့လို့တိုက်လို့ရတယ်ဆိုတာဒါကတော်တော်လေးအော်တယ်။ဘာဖြစ်လို့လဲဆိုတော့ဒါကြီးကကျွန်တော်တို့ကလည်းတော်တော်လေးတန်တရားဖြစ်တယ်။ဘလို့မျိုးသူတို့တိုက်လို့ရတာပေါ့နော်။ဒါအဲ့ဒါကိုကျွန်တော်တို့တော့တော်တော်လေးတန်တရားဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်။ပြီးခဲ့တဲ့တောက်ကြံနေ့ကပေါ့နော်ဒီတက်မတော်ရင်တန်းကိုခြုံခိုတိုက်ခိုက်တာဒီတိုက်ခိုက်မှုကတို့အဖွဲ့လက်ချက်လို့အာစာလည်းတရဝင်ကိုပဲတို့ကကြီးညာထားတာရှိပါတယ်။ဆိုတော့ဒီပေါ်မှာဦးထွန်းခင်တို့ဘာကြောင့်တန်တရားရှိရလဲခင်ဗျာ။ဒီအဖွဲ့ကကိုယ်တိုင်ကိုဝန်ခံထားတာပဲလေ
။ဝန်ခံထားတယ်ဆိုပေမဲ့ဝန်ခံထားတာတော့တွေးရတယ်ဒါပေမဲ့အဲ့လိုအခြေအနေကိုကျွန်တော်ကြည့်လိုက်တဲ့အခါမှာတော်တော်လေးကိုကျွန်တော်အနေနဲ့တန်တရားဖြစ်စရာတော့ဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်မြောက်ပိုင်းတစ်ခုလုံးကိုစစ်တပ်ကသူတို့ကတခါတည်းကိုလူတွေကိုတွာလာခွင့်ကိုပိတ်ပင်ထားပြီးတော့တော်တော်လေးကိုလူတွေကအစာတောက်တောင်တွားဝေခွင့်မရတဲ့အနေထားတစ်ခုမှာဆိုတော့ဘယ်လိုလို့ဒီလူတွေကဘယ်လိုနေနဲ့တွားလို့ရလဲဆိုတာဒါလေးကစတော်စဉ်းစားစရာဖြစ်တယ်။နောက်တစ်ခုကျတော့အာဆာမကတော့မခံမဖြစ်နိုင်သူတို့ရဲ့သားသမီးတွေသူတို့ရဲ့အမျိုးသမီးတွေမတိမ်ချင်းခံရတာတို့အဲ့လိုလူတွေကတော့ဒီလိုတုံ့ပြန်တတ်တဲ့အနေထားတစ်ခုလို့ရှိနိုင်တယ်။ဘာဖြစ်လို့လဲဆိုတော့စစ်တပ်ကမဟုတ်မတရားလုံးစနစ်တကျလှုပ်လာများနေပြီဆိုတော့မခံမရနိုင်ဖြစ်ပြီးတော့တချို့လူတွေကလှုပ်တယ်။ဒါပေမဲ့ဒါကတော့အဖြစ်မဟုတ်ဘူးလို့ကျွန်တော်တို့ထင်တယ်။နိုင်ငံရေးလမ်းကြောင်းနဲ့ကျွန်တော်တို့အနေနဲ့မြန်မာဆိုရကဒီလူမျိုးတို့တပ်ဖြတ်မှုကိုရပ်ပြီးတော့နိုင်ငံရေးအဖြစ်ရှာပြီးတယ်လို့ကျွန်တော်ထင်ပါတယ
်။အာဆာအဖွဲ့ခေါင်းဆောင်အတာဦးလာကသူ့ရဲ့ဒူတာလူမှုကွန်ရက်ဆာမျက်နှာမှာလဲသူရေးလိုက်တာတွေ့ရပါတယ်ကြေညာလိုက်တာပေါ့လေ။ရင်ဆိုင်တိုက်ပွဲဝင်သွားဖို့ကလွဲပြီးတော့တခြားနီးလမ်းမရှိတော့ဘူးလို့ဆိုပါတယ်ခင်ဗျာ။ဆိုတော့ဒီနီးလမ်းဥပဒေကျင့်သုံးလာခဲ့ရင်ရောဒီဒုက္ခသည်တွေပြန်လက်ခံမဲ့အစီအစဉ်ကလည်းနီးလာပြီပေါ့လေ။ရပိုင်မဲ့ရှိတော့တဲ့အခါသူအတားအဆီးနှောင့်ယှက်ဖြစ်မသွားနိုင်ဘူးလားခင်ဗျာ
။ဒါမဲ့ဒါကတော့အကုန်လုံးကတော့အစိုးရပေါ်မူတည်ပါတယ်။အစိုးရကတခိုင်ပြင်မှာ stability တည်ငြိမ်အင်ဂျင်မှုရှိဖို့အစိုးရကလိုလားတယ်ဆိုရင်ဒါမြန်မာစစ်တပ်နဲ့အစိုးရကဘေးရှိမှုဆိုတုတ်လို့ရတဲ့အခွင့်အကဏ္ဍမှာပါပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလူတွေအကုန်လုံးက open prison ဆိုရဲအကျဉ်းစခန်းထုတစ်ခုမှာရိုဟင်ဂျာအားလုံးကနေနေရတာဒါတွေတိုက်ခိုက်တယ်ဆိုတာလေအကျဉ်းသားကရဲကိုတိုက်တယ်ဆိုတဲ့အနေထားတစ်ခုကိုဘယ်လိုလို့ဖြစ်နိုင်မလဲဆိုတဲ့ဟာဒါလေးစဉ်းစားစရာဖြစ်တယ်။နောက်တစ်ခုကတော့ကျွန်တော်ထင်တာကတော့မြန်မာဆူရအနေနဲ့ဘယ်လိုပဲဖြစ်ဖြစ်သူတို့ရဲ့လုံခြုံမှုပြေးနိုင်မယ်ဆိုရင်သူတို့ရဲ့နိုင်ငံသားခွင့်ရေးသူတို့ရဲ့မိရှုထားတဲ့သူတို့ရဲ့အိမ်ကြီးတွေသူတို့နေရာမူလနေရာကိုသူတို့ပြန်ပို့မယ်ဆိုရင်သူတို့ကိုအပြည့်အဝ NBC မပေးပေးနဲ့သူတို့ရဲ့နိုင်ငံသားခွင့်အပြည့်အဝပြည့်မယ်ဆိုရင်သူတို့ရဲ့တွာလာခွင့်ပိတ်ပစ်ထားမှုရဲ့စလက်လက်ထက်ခွင့်ကြောင်းတက်ခွင့်အကုန်စီးပွားရေးလုပ်ပိုင်ခွင့်အကုန်ပေးမယ်ဆိုရင်တော့လူတွေကတော့မြန်မာပြည်ကိုလာနိုင်မယ့်အနေအထားရှိပါတယ်ဒီတိုင်းဆိုရင်တော့မြန်မာဆိုရရဲ့စစ်တပ်နဲ့ဆိုရရဲ့ပူးပေါင်းပြီးတော့အခုလုံနေတဲ့အနေအထားတစ်ခုမှာတော့လူတွေလာဖို့တော့အရန်ကိုဝေးနိုင်တဲ့အနေအထားတစ်ခုမှာရှိပါတယ်
တော့အာဆာအဖွဲ့ရဲ့ဆက်လက်ပေါ်ပေါက်လာမယ်လှုပ်ရှားမှုတွေပေါ်မှာပေါ့လေတိုက်ခတ်မှုတွေပေါ်မှာထောက်ခံအားပေးမှုပေါ်လေဥထုံးကနေအနေနဲ့ဘယ်လိုတွေများရှိမလဲခင်ဗျ
ကျွန်တော်ထင်တာတော့ဒါကလူတစုပေါ့နော်သူတို့ကတော့အဲ့လိုကျွန်တော်တို့ကနိုင်ငံတကာမှာရှိတဲ့ရိုဟင်ဂျာအလုံးကတော့အေးဂျင်ဂျန်နဲ့ political way နဲ့ပေါ့နော်နိုင်ငံရေးနည်းနဲ့ကျွန်တော်တို့အနေနဲ့အဖြေရှာမယ်ကျွန်တော်တို့ကလည်းဒီမှာနိုင်ငံတကာမှာ advocacy နဲ့နိုင်ငံတကာ support နဲ့လုံးမြန်မာဆူရကိုဖိအားပေးပြီးတော့မြန်မာပြည်မှာ responsibility to protect ဆိုတဲ့ရိုဟင်ဂျာတွေရဲ့ ကာကွေပေးမှုအတွက်နိုင်ငံတကာကနေငွေမှဖြစ်မယ်ဆိုတဲ့ဟာတခုကျွန်တော်တို့လုပ်နေတယ်ဒါပေမဲ့ဒီလိုတိုက်ခိုက်မှုဘာညာဆိုတာကဒါတွေကသူးထွက်တန်ရုံကျွန်တော်တို့ကတော့ဒါကိုမလိုလားပါဘူးအကြံဖန်နည်းတို့တိုက်ခိုက်မှုသူးထွက်တန်ရုံကျွန်တော်တို့အနေနဲ့အဲ့ဒါကိုတော့လုံးဝမလိုလားဘူးကျွန်တော်တို့အနေနဲ့အေဂျင့်ဆိုတာနေနိုင်အရင်ကတည်းကလည်းကျွန်တော်တို့အေဂျင့်ဆန်တဲ့နေတယ်ရခိုင်ပြ